ဖေဗူရီ9ရက်ဒီကနေ့မနေ့ပိုင်းမှာဒီမော့ဆူမြို့နယ်အနောက်ချမ်းဒေါ်စီကြီးရွာစာတင်ကျောင်းနဲ့လွိုင်နန်းပါကြီးရွာစာတင်ကျောင်းနှစ်ကျောင်းကိုစစ်ကောင်စီဂျက်လီရင်ကဘုံကျဲတိုက်ခိုက်တာကြောင့်ကလေးသင်ငယ်အပါအဝင်9ဦးသေဆုံးပြီးဆရာဆရာမအပါအဝင်20ထဲမှနေထိခိုက်ဒဏ်ရာရသွားတယ်လို့မြေပြင်ခြေနေကိုသွားကြည့်ခဲ့တဲ့ကီယင်နီလူခွင့်ရီတီထောင်သူကိုပညာက VW ကိုပြောပါတယ
်အဲ့ဒီမှာကျွန်တော်တို့ကလေး4ဦးပေါ့နော်ပွဲချင်းပြီးတည်ဆုံသွားတယ်အတက်က73နှစ်ကနေ74နှစ်ဝန်းကျင်ဟိုတားလေးတွေပေါ့နော်သူချင်းတည်ဆုံသွားတယ်ကလေး4ယောက်အပြင်ကျွန်တော်တို့14ယောက်15ယောက်အထိပေါ့နော်ကြာတဲ့ကလေးတွေလည်းထိခိုက်ဒဏ်ရာရသွားကြတယ်နောက်ပြီးတော့မှလွိုင်းနဖားကျောင်းနဲ့အနီးနားပေါင်းဝင်ချင်းမှာပုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်မို့လူကြီးတူတည်ဆုံသွားတယ်နောက်ပြီးတော့ဆရာမဦးလို့ကျွန်တော်ကနူးချဟာလို့ပေါ့နော်အာတူဦးကတော့ဒဏ်ရာပြင်ထန်တယ်နောက်ပြီးတော့မှရက်ခွက်တို့ရက်ခွက်တာ95ဦးပေါ့နော်အဲ့ဒီဝန်ကျင်လောက်ထိခိုက်ဒဏ်ရာလည်းရှိပါတယ
်ဒီကြီးရွာတွေကိုလေနဲ့ပုံကျဲတိုက်ခိုက်တဲ့အပြင်လိုက်ကိုဘက်ကပါလက်နဲ့ကြီးနဲ့6ချက်လောက်ပြစ်ခတ်ခဲ့တယ်လို့ကိုပညာကပြောပါရယ်တိုက်ပွဲဖြစ်ပွားမနေတဲ့ဒေသမှာစာတင်ကျောင်းကိုရည်ရွယ်ချက်ရှိရှိလာပြီးတော့ဘုံကျဲတိုက်ခိုက်တာလို့စစ်ဘေးရှောင်ကူညီသူတူကလည်းအခုလိုပြောပါရယ
်စာတင်ကျောင်းမှာကဒီစစ်ဘေးရှောင်ကလေးတွေနဲ့ရွာခံကလေးတွေပဲစာတင်ကြတာပေါ့နော်တိုက်ပွဲလုံးဝမရှိဘူးဗျတိုက်ပွဲ area လည်းမဟုတ်ဘူးနောက်ပြီးတော့စစ်စခန်းတည်နေရလည်းမဟုတ်ဘူးတော်လိုင်းတပ်ဖွဲ့တွေရဲ့အဲဒီစစ်အရှိပြုနေရလည်းမဟုတ်ဘူးစစ်ဆောင်တဲ့ရွာခိုင်တွေပဲရှိတဲ့နေရာဗျလုံကစာတင်နေတဲ့အချိန်မှာလုံကချောင်ချိန်တော့မရလိုက်ဘူးဗျာအာသူတို့ထိုးဆင်းပြီးတော့တခါတည်းကိုဟိုဘုံကိုကျဲချပြစ်လိုက်တာအာစာတင်ကြောင်ရဲ့ရွာခိုင်တို့အပြင်90ရွာခိုင်တို့ပျက်စီးတယ်ဒီနေရံတွေပါပြိုကုန်တာပေါ့နော်အုတ်နေရံတွေပါပြိုကုန်တယ်ဗျ
အခုတိုက်ခိုက်ခံရတဲ့ကြေးရွာတွေဟာတိုက်ပွဲကင်းစင်တဲ့နေရာဖြစ်တာမို့ရွာသူရွာသားတွေကစစ်ပီးဒုက္ခတွေတွေပါတောင်းနေချီနေထိုင်ကြပါတယ်။အခုလိုစကောင်စီလာရောက်တိုက်ခိုက်တာဟာစစ်ပီးဒုက္ခတွေတွေနဲ့ဒေသခံတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့လည်းပြောဆိုကြပါတယ်။အာနာသိမ့်ပြီးတဲ့နောက်ကယင်းဒေသတစ်ခွင်မှာတိုက်ပွဲတွေပြင်းထန်တာကြောင့်ဒေသခံအများစုဟာအိုးရင်စွန့်ခွာပြီးလို့ရတိမ်းရှောင်နေရပြီးကလေးတွေအတွက်ပညာရေးလဲအဟံဓာရီနဲ့ကြုံနေရပါတယ်။ဒါကြောင့်ကလေးတွေပညာဆက်သင်နိုင်အောင်လို့ CDM လှုပ်ရှားသူတွေနဲ့ဒေသခံတွေကကုဒူကိုရအကြောင်းတွေဖွင့်ပြီးဒေသခံကလေးတွေနဲ့စစ်ပီးရှောင်ကလေးတွေအားလုံးကိုပညာသင်ကြားပေးနေပါတယ်။လက်ရှိမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိတာကြောင့်ဒေသရင်းစစ်ရှောင်တို့ခေလုံကြသလိုစာတင်ကျောင်းတွေမှာလည်းကလေးတွေကိုတနိုင်တပိုင်းသင်ကြားပေးနေတာဖြစ်ပါတယ်။အဲ့ဒီကလေးငယ်တွေစာတင်နေတဲ့အချိန်မှာပြေးချိန်မရဘဲလေနဲ့ဘုံကျဲတိုက်ခိုက်ခံရတယ်လို့မြေပြင်စစ်ဆောင်ရေးကူညီနေတဲ့အဖွဲ့တွေက VW ကိုပြောပါတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့ကြေးရွာတွေဟာလွိုက်ကော်အနောက်တောင်ဘက်ဆန်မိုင်ကျော်အကွာမှာတည်ရှိတာပါ။ငင်းငင်းစွာပညာသင်ကြားတဲ့ကလေးငယ်တွေကိုအခုလိုလာရောက်တိုက်ခိုက်တာဟာနိုင်ငံတကာစီးပင်းစည်းကမ်းတွေချိုးဖောက်တာဖြစ်တယ်လို့ကယင်းဤအမျိုးသားများကကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ခံအေတာဆိုးကအခုလိုပြောပါတယ်။
စာတင်နေတဲ့အချိန်မှာစာတင်ကျောင်းကိုဒါရွေချေရှိရှိပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်။စည်ရပြစ်မှတ်မဟုတ်တဲ့စာတင်ကျောင်းကိုတိုက်ခိုက်တာဖြစ်တယ်ပေါ့နော်။ကလေးသူငယ်တွေစာတင်ကျောင်းနေတဲ့နေရာကိုတိုက်ခိုက်တာဖြစ်တယ်။ကျောင်းသားကလေးသူငယ်တွေကိုဒါရွေချေရှိရှိတိုက်ခိုက်တာဖြစ်တယ်။အားကြောင့်မလို့စစ်ကောင်စီကတော့ဒါဆရာဆိုးမှုကျူးလွန်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
စစ်ကောင်စီတပ်တွေဟာကြားပြည်နယ်ဒေသခေါ်ကရင်ပြည်နယ်ဒေသမှာစစ်ရာဇဝဲမှုဆက်လက်ကျူးလွန်နေပြီးတော့ရဲသားပြည်သူတွေကိုစီးရီးပိမတ်အုံပြနေတာမို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ထိထိရောက်ရောက်အရေးယူပေးစီလိုကြောင်းစစ်ဆောင်ရေးကူညီနေတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်စစ်ကောင်စီလီကြောင်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့အတွက်ကြားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးရှင်။